ဥပဒေကိုပြင်ဆင်ပြောင်းလဲဖို့ဖြစ်လာတဲ့အချိန်အခုလိုနှစ်ထောင်ဆန်ငါးရွေးကောက်ပွဲဝင်လာဟာNLD ရဲ့ဆုံးဖြတ်ချက်တာဖြစ်တယ်လို့NCGB ပြည်ထောင်စုမြန်မာနိုင်ငံအမျိုးသားညွန့်ပေါင်းအစိုးရဝန်ကြီးချုပ်ဟောင်းဒေါက်တာစိန်ဝင်းကပြောပါတယ်။ဒါအပြင်ရွေးကောက်ပွဲတရားမျှတမှုဖြစ်ပါမလားဆိုတာကိုလည်းသူ့အနေနဲ့တန်တရားရှိနေတယ်လို့VOA ကိုပြောပါတယ်အကြောင်းစုံကိုဆက်ပြီးနားဆင် နာနယ်မြေစုစုပေါင်း1100ကျော်တဲ့ကအများစုနေရာတွေမှာ NLD ကိုယ်စားလှယ်လောင်းတွေဝင်ရောက်ရှင်ပြိုင်သွားမှာဖြစ်တယ်လို့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါက်ဆန်းစုကြည်ကမနေ့ကနေပြည်တော်မှာကျင်းပတဲ့သတင်းစာရှင်လင်းပွဲမှာကြေညာသွားပါတယ်။တစ်ဖက်မှာလည်း2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆိုတဲ့အခြေအနေဖြစ်မလာသေးတဲ့အချိန်မှာရွေးကောက်ပွဲဝင်မယ်ဆိုတဲ့ကြေညာချက်ဟာ NLD ရဲ့ဆုံးဖြတ်ချက်သာဖြစ်တယ်လို့1990ရွေးကောက်ပွဲအနိုင်ရခဲ့ပြီးဖွဲ့စည်းခဲ့တဲ့ NCGB အဝေးရောက်အမျိုးသားညွန်ပေါင်းအစိုးရဝန်ကြီးချုပ်ဟောင်းဒေါက်တာစိန်ဝင်းက VOE ကိုပြောပါတယ်
။ဒီ NLD ကနေပြီးဩဒါသလိုရဲ့ဆုံးဖြတ်ချက်နော်သလိုရဲ့ဆုံးဖြတ်ချက်ပေါ့။ဆိုတော့ကျွန်တော်တို့အနေနဲ့တော့ဘာမှမပြောနိုင်ဘူး။သို့တော်လည်းရွေးကောက်ပွဲတိုင်းခါနော်ဒီတရားမျှတဖို့လည်းဖြစ်ဖို့လိုရဲ့အနောက်ကိုကျွန်တော်တို့ကြားနေရတဲ့သတင်းတွေရတာတော့မဟုတ်ဘူးမင်းစီနေကိုယ်တိုင်ကစပြီးတော့ကမောကမတွေပြင်နေတယ်စစ်လို့အလွယ်ဆုံးပဲနော်ဒီရုပ်ောက်ဝဲပြီးမင်းစီရင်းဆိုတာစစ်လို့လဲအဲ့ဒီကစပြီးပါနေရောအတော်ရင်လေးစရာကောင်းတ
ာ NLD အနေနဲ့2015ရွေးကောက်ပွဲဝင်ရောက်ရှင်ပြိုင်ဖို့ဆုံးဖြတ်တဲ့အကြောင်းရင်းမှာလွှတ်တော်အတွင်းဖွဲ့စည်းပုံပြင်ဆင်ရေးကိုစပီးစ조사သွားမယ်ဆိုတဲ့နီးလန်းကိုရွေးချယ်ခဲ့တယ်လို့မြင်တဲ့အကြောင်း NCGUB အဖွဲ့ဝင်ဟောင်းလည်းဖြစ်1990ရွေးကောက်ပွဲအနိုင်ရခဲ့တဲ့ NLD ပလဲလွှတ်တော်ကိုယ်စားလှယ်ဟောင်းဒေါက်တာတစ်ဆွေကပြောပါတယ်
။ဘာလို့ NLD ကလွှတ်တော်လမ်းကိုယူလိုက်တာ။လွှတ်တော်ထဲမှာလှုပ်ဆောင်ချက်ကြည့်လို့ရှိရင်ကျွန်တော်ဟိုပုံမလင်လင်အမနာရန်သုံးသက်ရရင်တော့ပေါ့ဗျာဟိုကျွန်တော်တို့ဟလာအင်္ဂလိပ်လောင်းဝယ်ရင်းသောဟလာဟိုတမှုဆွဲထားတဲ့ကြောက်တုံးကြီးတစ်ခုကိုတွင်းရင်တွင်းကြည့်ကြပါလားဆိုပြီးဟိုတွန်းခိုင်းရတဲ့အခါမှာဒီကြောက်တုံးပေါ်မှာထင်ကျန်ရတဲ့လက်ရည်တွေလောက်ဖက်လွတ်တော်ထဲမှာမပိုးဘူးအဲ့တော့ NLD ရဲ့လက်ရည်တော့ထင်ဆက်ရတော့ရှိတာပေါ့လေဒီကြောက်တုံးကလည်းရွေ့မသွားဘူး NLD တွန်းခဲ့တယ်လက်ရည်ထင်ထင်ဆက်ကြကျန်ရခဲ့တယ်သို့တော့ဒေယာမတည်ပြဲတာမဟုတ်ပါဘူးနိုင်ငံရေးဆိုတော့ပို့တော့မှဟိုအနေစားတော့ရှိတာဟုတ်အဲ့တော့ NLD ကဆက်ကြိုးစားမယ်ဆက်ကြိုးစားပါအောင်မယ်ဆိုတဲ့ကတိနဲ့2015ကိုဝင်လိမ့်မယ်လို့ယူဆတယ်ဆက်လည်းပဲကြိုးစားမှာတော့ကိုမလွန်းတူယူကြည့်ပါရခင
်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးလွှတ်တော်တွင်မအောင်မြင်ဖြစ်ခဲ့ပေမဲ့2015ရွေးကောက်ပွဲမှာ NLD အနိုင်ရမယ်ဆိုရင်အမြန်ဆုံးပြုပြင်ပြောင်းလဲနိုင်မှာဖြစ်တယ်လို့သူ့အနေနဲ့ယုံကြည်ကြောင်းဒေါက်ဆန်းစုကြည်ကမနေ့ကသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်ရှင်